Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမသင်္ကီထိုက်ပါရှင်။ဒီကနေ့ညပိုင်းသတင်းတွေကိုကိုရရန်နိုင်တဲ့အထူးချင်းညမှာပါ။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ပြန်ပေးဆွဲဖမ်းဆီးခံရတဲ့ခီးသည်တွေတဲကအများစုပြန်ပြီးလွတ်မြောက်လာပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့စင်ကာပူဝါရင့်ဝင်ကြီးဂူချောက်တောင်နဲ့တွေ့ဆုံပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တာရှင်နေနားဆင်ရမှာကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့စွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတောက်တွေရဲ့အမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ28ရက်နေ့မှာအပြီးသက်စီရင်ချက်ချပါမယ်။ရိုက်တာသတင်းတောက်တွေရဲ့သဘောထားဘယ်လိုရှိပါသလဲ။
ကျွန်တော်တို့ဟာသတင်းသမားကျင်းဝင်တဲ့အညီသတင်းတွေကိုလိုက်ခဲ့တာပါဖြစ်တယ်။မြန်မာနိုင်ငံရဲ့အကျိုးစီးပွားကိုရုပ်ရောင်အောင်ဆိုတဲ့ဟာမျိုးလည်းဘာတစ်ခုမှကျွန်တော်တို့လုပ်ခဲ့တာ
။အဖမ်းဆီးခံသတင်းတောက်ကိုဝါလုံးဖြစ်ပါတယ်ရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်2012ခုနှစ်တုန်းကဖွင့်လှစ်ခဲ့တဲ့ဒီနေတဲ့ဒုက္ခသည်စခန်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပိတ်သိမ်းလိုက်တဲ့သတင်းနဲ့အတူမြမကျက်ငွေရဲ့တံမိုးအနှဲငယ်ပြန်ပြီးဒီရက်ပိုင်းပြန်တက်လာတဲ့အချိန်မှာဗဟိုဘဏ်ကနေကျက်ငွေဈေးတွေတည်ငြိမ်အောင်ဆောင်ရွက်နေတယ်ဆိုတဲ့သတင်းထိတ်တန့်ရောက်သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုက်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာမျိုးနွယ်စုအကြီးအကဲတွေရဲ့ဂျောင်းဝင်ဆောင်ရွက်ပေးမှုနဲ့တာလီဘန်တို့ပြန်ပေးဆွဲခံရတဲ့ဘတ်စကာခီးတဲ့အများစုပြန်လွတ်လာပါတယ်။ခွန်တုပြည်နယ်တွင်မှဒီကနေ့တနင်္လာနေ့အစောပိုင်းခီးတဲ့တင်ကား၃စင်းကနေဖမ်းဆီးထားသူခီးတဲ့၁၂ဦးတို့ကတော့တပုံတွေကဆက်ပြီးဖမ်းဆီးထားဆဲဖြစ်တယ်လို့ပြည်ထရေးဝန်ကြီးရဲ့အကြံပေးဘဟာမားကပြောပါတယ်။လူ60စီလိုက်ပါနိုင်တဲ့ခီးတဲ့တင်ကားတွေမှာအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ခီးသည်စုစုပေါင်း190လိုက်ပါလာတယ်လို့ပြည်တွင်းသတင်းတိုလိုနျူးစ်ကဖော်ပြပါတယ်တက္ကသိုလ်ပြည်နယ်ကနေမြို့တော်ကာဘူးကိုသွားတဲ့လမ်းမှာခီးသည်တွေကားတွေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ
်တောင်ကိုရီးယားနိုင်ငံကသတိရွယ်90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့ဆွေမျိုးတွေနဲ့ပြန်ပြီးတော့တွေ့ဆုံခဲ့ကြပါတယ်တောင်ကိုရီးယားကဘတ်စကာနဲ့မြောက်ကိုရီးယားနိုင်ငံတွေကိုဖျက်ချော်ပြီးနိုင်ပိုင်းအကြမှာပဲနိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကန်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ခဲ့ကြတာပါ၃ရက်တာကာလအတွင်းမှာဒီမှာပါဝင်တဲ့တောင်ကိုရီးယားနိုင်ငံသားတွေဟာမြောက်ကိုရီးယားကသူတို့ရဲ့ဆွေမျိုးတွေနဲ့6ကြိမ်တွေ့ဆုံခဲ့ရမှာဖြစ်ပြီးတော့မြောက်ကိုရီးယားထောက်လိုင်းတွေကလည်းဒါကိုစောင့်ကြည့်သွားမှာဖြစ်ပါတယ်2009ကစပြီးအခုလိုနိုင်ငံဆွေမျိုးတွေအကျဉ်း20သာတွေးဆောင်ဘူးသေးတာဖြစ်ပြီးတော့နောက်ဆုံးချိန်တွေးခဲ့တာကတော့2015ဖြစ်ပါတယ်။1950ကနေ53အထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်မိသားစုဝင်တန်ပေါင်းများစွာခွဲခွာခဲ့ကြပါတယ်။နှစ်ပေါင်း50ကျော်ကြာပြီးတဲ့နောက်သူတို့ရဲ့မိသားစုဆွေမျိုးတွေနဲ့ပြန်ဆုံဖို့စောင့်နေကြသူအတော်များများလည်းတည်ဆုံခဲ့ကြသလိုအသက်ရှင်ရရှိသူအများစုကဆိုရင်လည်းအခုဆိုရင်အသက်80ကျော်နေကြဖြစ်ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းနဲ့အနီးအနားကဆမ်ပါဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တေဆုံးသူအနည်းဆုံးလူ10ဦးတေဆုံးရပါတယ်6.9မဂနီတုပြင်းအားရှိတဲ့ငလျင်ကြောင့်အဓိကတေဆုံးရတဲ့အကြောင်းရင်းကအဆောက်အဦနှင့်ပြုတ်ကျတာကြောင့်ဖြစ်တယ်လို့ဘေဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရကပြောပါတယ်လွန်ဘော့ချွတ်မှာပြင်းအား6.3မဂနီတုတဲ့ငလျင်လှုပ်ခတ်ပြီးနိုင်ရီပိုင်းအခြားမှာငလျင်ထပ်လှုပ်ခဲ့တာပါနောက်ဒီကျွန်းပေါ်ကဒေသအများပြားလည်းလျှက်စစ်မီပြတ်တောက်သွားပါတယ်မနေ့တနင်္ဂနွေနေ့ငလင်တွေရဲ့နောက်ဆက်တွဲငရင်တွေအချိန်ပေါင်းရှာနဲ့ချီပြီးစံချိန်တင်လှုပ်ခတ်ခဲ့ပြီးကျွန်းမှာမြေပြိုကျမှုတွေဖြစ်ခဲ့သလိုဒေသခံတွေလည်းလမ်းမတွေပေါ်ကိုကြောက်လန့်တကြားထွက်ပြေးခဲ့ရတယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဌာနပြောခွင့်ရကပြောပါတယ်လမ်ဘုတ်ကျွန်းမှာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကလည်းလူပေါင်း400ကျော်သေဆုံးခဲ့ရတဲ့ငလင်ကြီးလှုပ်ခတ်ခဲ့ပြီးနောက်မနေ့ကငလင်ထပ်လှုပ်ခဲ့တာလည်းဖြစ်ပါတယ်
အီရန်နဲ့ရရှိတဲ့နိုင်ငံကနျူကလ িয়ার သဘောတူညီချက်ကအသုံးကျဘူးလို့အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကဒီကနေ့မှပြောဆိုလိုက်ပြီးတော့အီရန်ပေါ်ပို့ပြီးဖိအားပေးနိုင်ရေးအတွက်ဥရောပမဟာမိတ်တွေကိုတွန်းအားပေးဖို့အမေရိကန်ဘက်ကဆောင်ရွက်နေတယ်လို့လည်းပြောလိုက်ပါတယ်။ယ အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့ဒုတိယမြောက်နေ့အဖြစ်တွေ့ဆုံဆွေးနွေးခဲ့တဲ့မြို့သားလုံခြုံရေးချန်ပီယံဂျွန်ဘောလ်တန်ကဂျေရုဆလင်မြို့မှာအခုလိုပြောဆိုခဲ့တာပါ။အီရန်တို့နျူကလ িয়ার လက်နက်ရရှိသွားမယ့်အရေးကိုကြိုတင်တားဆီးနိုင်ဖို့အမြင့်ဆုံးဦးစားပေးဖြစ်ပြီးတော့ဒီအချက်ကြောင့်ပဲအမေရိကန်သမ္မတထရမ့်က2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်မျိုးသားလုံခြုံရေးချန်ပီယံဘောလ်တန်ကပြောပါတယ်။နျူကလ িয়ার အရေးသဘောတူညီချက်ကိုအီရန်နဲ့အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီတို့ကြားမှာသဘောတူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဒီနေ့လာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။စင်ကာပူနိုင်ငံကိုအလုတ်သဘောခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့လီခွမ်းယူပြည်သူ့ရေးရာမူဝါဒကျောင်းကိုတွားရောက်ပြီးကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝါရင်ဝင်ကြီးကို6တောင်နဲ့တွေ့ဆုံပါတယ်စင်ကာပူသမ္မတဟာလီမာယာကွတ်နဲ့လည်းမနေ့ပြန်မှာတွေ့ဆုံမှာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစင်ကာပူဝင်ကြီးချုပ်လီရှန်လွန်းရဲ့ဖိတ်ကြားချက်နဲ့လေးရကြာခီးစဉ်ကိုမနေ့တနင်္ဂနွေနေ့ကစတင်ခဲ့တာပါစင်ကာပူနဲ့မြန်မာကြားဒီနှစ်ကုန်မှာနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုသဘောတူညီချက်လက်မှတ်ရေးထိုးတာအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နေချိန်မှာပဲအခုလိုခီးစဉ်စတင်တာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ဟာအောက်တိုဘာ22ရက်နေ့အင်ကာနေ့မှာပဲ Grand Hyatt Hotel မှာမြမဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုများနှင့်ရှေလန်းခီဆိုတဲ့ခေါင်းစဉ်နဲ့43ချိန်မြောက်စင်ကာပူ Lecture မူဝါဒရေးရာမင်ခွန်းပြောမှာဖြစ်ပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးတောင်ထွန်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်သမရယုံဝင်ကြီးဌာနဒုတိယဝင်ကြီးဦးမင်းသူနိုင်ငံခြားရေးဝင်ကြီးဌာနကအစိမ့်မြင်အရာရှိကြီးတွေပါလိုက်ပါသွားတာဖြစ်ပါတယ
်။ American သမရထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းမန်နေဂျာဟောင်ပေါ်မန်နဖို့အပေါ်အခွန်နဲ့ဘဏ်ငွေကြေးကိစ္စတွေမမမကန်လုံးမှုနဲ့တရားစွဲဆိုထားတဲ့အမှုမှာအပြစ်ရှိမှရှိဆုံးဖြတ်ရမယ်ခုံသမားကြီးအဖွဲ့ဝင်တွေဟာဒီကနေ့တိုင်းလာနေမှာတော့တတိယမြောက်နေ့ဖြစ်တဲ့ဒီမှုကိုဆက်ပြီးတော့စဉ်းစားဆွေးနွေးကြမှာဖြစ်ပါတယ်အမျိုးသား6ယောက်နဲ့မျိုးသမီး6ယောက်ပါဝင်တဲ့ဒီခုံသမားကြီးအဖွဲ့ဟာဗာဂျီးနီးယားပြည်နယ်မှာရှိတဲ့တရားရုံးမှာပြီးခဲ့တဲ့သတင်းပတ်ကလေးကတကပိတ်ဆွေးနွေးနေကြတာပါနှစ်ပတ်ကြာတရားစီရင်မှုအတွက်မှာအစိုးရရှိနေတဲ့ဘက်ကမစ္စတာမန်နဖို့ဟာအမေရိကန်ပြည်ထောင်စုမှာအခွန်မဆောင်ကျင်တာကြောင့်ပြည်ပေါ်မှာရှိတဲ့ဘဏ်စည်းရုံးတွေမှာဒေါ်လာသန်းပေါင်းများစွာဖွက်ထားခဲ့တယ်လို့ဆိုပါတယ်မစ္စတာမန်နဖို့ဟာသမ္မတထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့မှာပါခင်ကရာထူးကနေဖြောက်ချခံရတဲ့ယူကရိန်းသမ္မတဟောင်ဗစ်တာယာနီကိုဗစ်အတွက်မက်ဆက်စည်းရုံးတွေလုပ်ပေးခဲ့ပြီးတော့အဲ့ကနေငွေအများစုကိုရခဲ့တာဖြစ်တယ်လို့ဆိုရရှင်းနေတယ်ကဆွဆွဲပါတယ်မန်နဖို့ရှင်းနေဒီဘက်ကတော့တက်တဲ့တယောက်မှမခေါ်ခဲ့သလိုဒီမှုမှာမန်နဖို့အပြစ်ရှိရဲဆိုတာကိုလုံလောက်တဲ့တက်တဲ့အထောက်ထားမပြနိုင်ခဲ့ဘူးဆိုပြီးတော့လည်းပြောခဲ့ပါတယ်ခင်ဗျာ
ကက်သလစ်ခရီးယန်ကျောင်းတော်မှာကလင်းငယ်တွေအပေါ်ဖုန်းတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာကျူးလွန်မှုတွေနောက်ထပ်ဖြစ်မလာအောင်ကာကွယ်ဖို့ဒီလိုကျူးလွန်မှုတွေရှိခဲ့ရင်လည်းဖုံးကွယ်မထားနိုင်ရည်အသေးချာဆောင်ရွက်ချဖို့ဒီကနေ့တနင်္လာနေ့မှာပဲကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်စ်ကမိန့်ကြားလိုက်ပါတယ်ကက်သလစ်ဖုံးတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာထိပါကျူးလွန်မှုတွေနဲ့ပတ်သက်လို့မကြာခင်ကဖော်ထုတ်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့ကမ္ဘာတစ်လွှာကကက်သလစ်ဘာသာဝင်တွေထံပေးပို့တဲ့အစာမှာပိုယဟန်မင်းကြီးကအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ကခရီးယန်ဂိုင်းအုပ်သာသနာနယ်6ခုမှာနှစ်ပေါင်း9ဆွဲအတွင်းဖုံးတော်ကြီး300ကျော်တို့ကကလင်းငယ်1000ကျော်ကိုထိပါစော်ကားခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ခုံတမာတိအဖွဲ့ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါအတိတ်မှာဖြစ်ပျက်ခဲ့တာပဲလို့ပြောနိုင်ပေမဲ့လည်းဒီလူတွေရဲ့နာကြီးချက်တွေကိုခံစားသိရှိကြရမယ်လို့ပိုယဟန်မင်းကြီးကသူ့ရဲ့စာထဲမှာမိန့်ကြားထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့18ကြိမ်မြောက်အာရှအကစားပြိုင်ပွဲရဲ့ပေါ်လုံးပွဲမှာတော့မြန်မာအသင်းကအီရန်ကိုအနိုင်ရသွားပါတယ်။အုပ်စုအဖွဲ့နောက်ဆုံးပွဲစဉ်ကိုဒီကနေ့ကစားကြတာမှာမြန်မာကအီရန်ကို2-0မရှိနဲ့နိုင်ခဲ့တာပါ။မြန်မာအတွက်ဂိုးတွေကိုတော့လွန်မိုးအောင်နဲ့ထပ်ဖြိုးဝေတို့က56မိနစ်နဲ့68မိနစ်တည်းမှာအသီးသီးသွင်းယူခဲ့တာလည်းဖြစ်ပါတယ်။ အုပ်စုအဖရတခြားပွဲစဉ်မှာတော့မြောက်ကိုရီးယားကဆော်ဒီအာရေဗျာကို၃ခုကိုမရှိနိုင်နိုင်သွားပါတယ်။ဒါကြောင့်အုပ်စု F မှာ၄သင်းစလုံးဟာတပွဲနိုင်တပွဲသေးတပွဲရှုံးနဲ့၄မက်စီရကြပြီးတော့အီရန်ကဂိုးကွာချက်ချက်အပေါင်းတင်နဲ့ထိတ်ဆိတ်မှုရှိနေပြီးတော့မြောက်ကိုရီးယားနဲ့ဆော်ဒီကဂိုးကွာချက်ချက်၃ညမြန်မာကဂိုးကွာချက်ချက်အနှုတ်တင်နဲ့အုပ်စုမှာအဆင့်၄ဖြစ်ခဲ့ပါတယ်ခင်ဗျာ။
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးကလည်းတင်းမာမှုတွေတိုးလာနေတဲ့တစ်ချိန်တည်းမှာပဲတရုတ်သမ္မတရှီဂျင်းဖင်ဟာမြောက်ကိုရီးယားနိုင်ငံကိုလက်မဲ့စက်တင်ဘာလမှာတွားရောက်မယ်ဆိုတဲ့သတင်းတွေကြောင့်တရုတ်ဆိုရအနေနဲ့မြောက်ကိုရီးယားအပေါ်အရေးယူပိတ်ဆို့မှုတွေကိုရှော့ချပေးတော့မလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာပါတယ်။ဒွန်ဟွားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခါလည်းဖြစ်မြောက်ကိုရီးယားအရေးကျွမ်းကျင်သူလည်းဖြစ်တဲ့ဝူဆူကွမ်းကတော့ကိုရန်သူရဲ့ရန်သူဟာကိုမိတ်ဆွေဖြစ်တယ်ဆိုတဲ့အဆိုရှိတဲ့အတိုင်းတရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့တောင်းဆိုချက်အတိုင်းလှုပ်ဆောင်နေတယ်လို့ပြောလိုက်ပါတယ်တရုတ်သမ္မတရှီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဖိတ်ကြားချက်အရပျုံယမ်းမြို့မှာစက်တင်ဘာလ9ရက်နေ့ကျရင်ကျင်းပမယ်မြောက်ကိုရီးယားနိုင်ငံတီထောင်ချင်း290ပြည့်အခမ်းအနားကိုတက်ရောက်နိုင်တယ်လို့စင်ကာပူနိုင်ငံတို့ The Straits Times သတင်းစာကပြီးခဲ့တဲ့စနေနေ့မှာပြောပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့ဒီသတင်းနဲ့ပတ်သက်ပြီးအခုအချိန်ထိအတိမပြုသေးပါဘူးရှင
်။တနင်္လာညချမ်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးကြပါမယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝင်နဲ့ဆွဲချက်တင်ခံထားရတဲ့ writer သတင်းဌာနကသတင်းထုတ်တွေရဲ့အမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ28ရက်နေ့မှာအပြစ်သက်စီရင်ချက်ချတော့မှာပါ writer သတင်းထုတ်တွေရဲ့ရှင်းလင်းတွေကတော့သူတို့ကိုတရားရှင်လွတ်ပေးဖို့ဒီကနေ့ထရက်ခွင်မှာရှောက်လွှဲချက်ပေးခဲ့တယ်လို့တရားလိုရှင်းလင်းတွေဘက်ကတော့သတင်းသမား2ဦးကိုအရေးယူအပြစ်ပေးဖို့ရှောက်လွှဲခဲ့ကြပါတယ်တရားခွင်ကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတောက်မတ်မေခသတင်းပေးပို့ထားတာနားဆင်ပါရှင်
ဒီကနေ့ရုံထုတ်မှာတော့နှစ်ဖက်ရှိနေတွေကသတင်းသမားနှစ်ယောက်အပေါ်နိုင်ငံတော်လှုပ်ဝက်ချက်အဥပဒေနဲ့အရေးယူသင့်မသင့်ကိုတစ်ဖက်နဲ့တစ်ဖက်ကအချက်အလက်တွေနဲ့တင်ပြကြတာဖြစ်ပါတယ်သတင်းတောက်နှစ်ဦးလုံးမှာလုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝယ်တွေ့ရှိခဲ့ရတယ်လို့ငြိမ်းချမ်းရေးရယူထားတာမရှိတဲ့တိုင်းရင်းသားအချို့ရဲ့ဖုန်းနံပါတ်တွေကို writer သတင်းသမားတွေဖုန်းထဲမှာတွေ့ရတယ်လို့တရားလိုရှိနေတွေကတရားရုံးကိုပြောပါတယ်တရားဝင်ပြည်တွင်းမှာသတင်းထုတ်လုပ်ဖြန့်ချီတာမဟုတ်တဲ့သတင်းရောင်းစတဲ့နိုင်ငံခြားသတင်းဌာနတွေစီမှာဒေါ်လာရယူကသတင်းပြန်လည်ရောင်းချတာတွေရှိနေတာကြောင့်နိုင်ငံတော်လိုအပ်ချက်အဥပဒေနဲ့အရေးယူသွားဖို့တင်ပြခဲ့တာတွေရှိပါတယ်။ Rider သတင်းတော်နှစ်ဦးအပေါ်နိုင်ငံတော်လိုအပ်အဥပဒေနဲ့ဆွဲချက်ကိုတရားရုံးကလက်ခံပြီးနောက်ကြားနာစစ်ဆေးရမှာအခုလာမယ့်ဩဂုတ်လ28ရက်နေ့မှာတော့သူတို့မှာအပြစ်ရှိမရှိဆိုတာကိုတရားရုံးအနေနဲ့စီရင်ဆုံးဖြတ်သွားမှာဖြစ်ပါတယ်။ Rider သတင်းသမားနှစ်ယောက်ရဲ့ရှင်းလင်းတွေကတော့လှုပ်ဝက်အဥပဒေနဲ့ညီစွန်းတာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိဘဲထောင်ချောက်ဆင်ဖမ်းခံရတယ်လို့ပြောနေပါတယ်။ဒါကြောင့်လဲသတင်းတော်နှစ်ဦးစလုံးကိုအပြစ်မပေးဘဲတရားရှင်လွှတ်ဖို့တရားရုံးထံလျှောက်ထားပါတယ်။ဆွဆွဲခံရသူ writer သတင်းတော်ကိုကျော်စိုးဦးကတော့တရားရုံးကတရားမျှတစွာဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေပါတယ
်။ပေါ်ဆုံးဆုံးဖြတ်ချက်ကိုချလာနိုင်တယ်လို့မျှော်လင့်ပါတယ
်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝယ်တွေ့ရှိတယ်လို့ဆိုပြီး writer သတင်းဌာနကသတင်းတော်နှစ်ယောက်ကိုပြီးခဲ့တဲ့ဒီဇင်ဘာလတည်းကဖမ်းဆီးစစ်ဆေးခဲ့တာပါဒီနှစ်ဇန်နဝါရီလမှာတော့တရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးဒီမှုဟာ6လနီးပါးကြာမြင့်နေပြီဖြစ်ပါတယ် writer သတင်းတော်ကိုဝါလုံးကတော့ဆွဆွဲထားတဲ့ဆွဆွဲချက်တွေအတွက်တရားလိုဘက်ကတက်တေခိုင်ခိုင်လုံလုံမပြနိုင်ခဲ့ဘူးလို့ဆိုပါတယ
်ကျွန်တော်တို့ဟာသတင်းသမားကျင်းဝင်တဲ့အညီသတင်းတွေကိုလိုက်ခဲ့တာပါဖြစ်တယ်ဒီမှာနိုင်ငံရဲ့တော့အကျိုးစီးပွားကိုရုပ်ရောက်အောင်ဆိုတဲ့ဟာမျိုးလဲဘာတစ်ခုမှကျွန်တော်တို့လုပ်ခဲ့တာမျိုးမရှိဘူးအဲ့တော့ဒီနေ့နောက်ဆုံးကျွန်တော်ပြောနိုင်တာကကျွန်တော်တို့မှာလုံးဝအပြစ်မရှိပါဒါမဲ့အပတ်မှာဒီ29ရက်နေ့မှာဒီရုံးတော်ကနေပြီးတော့ဆုံးဖြတ်မဲ့အနေထားမှာလဲပဲမျော်လင့်ချက်တွေနဲ့အတူပေါ့လေအဓိကတော့ဒီကျွန်တော်တို့ယုံကြည်တဲ့ဒီမိုကရေစီတရားမျှတမှုနဲ့သတင်းလွတ်လပ်ခွင့်ပေါ်မှာအခြေခံပြီးတော့ဒီကျွန်တော်တို့အပြစ်မရှိတဲ့ကိစ္စကိုရုံးတော်ကမျက်မျက်တာဆုံးဖြတ်ပြီးတော့ကျွန်တော်တို့ကိုလွတ်ပေးမယ်လို့ကျွန်တော်တို့ဟိုအခိုင်အမာကျွန်တော်တို့ယုံကြည်ထားပါတယ်
writer သတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်ဇော်ကတော့တရားလိုရှေ့နေရဲ့တင်ပြချက်တွေနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ဝေဖန်လိုက်ပါတယ
်အခုတက်တည်ထင်ရှားပြဖို့တာဝန်တို့မှာပုံတိတ်ပြီးတော့မအောင်မြင်ဘူးအောင်မြင်တဲ့အခါကျရုံးမှာကောက်ချက်ဆွဲပြီးတော့ပြတယ် အဲ့တော့အဲ့ဒီကောက်ချက်တွေကသူတို့တင်ပြတဲ့တရားခဏရဲ့တက်တိခဏတရားလိုပြတက်တိရဲ့တက်တိခဏညနေကိုကိုယ်လွှဲတာလေးရှိတယ်လို့ကျွန်တော်တော့ကောက်ချက်ချပါတယ
်လက်ရှိအမှုအခြေအနေနဲ့လာမယ့်တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုမျှော်လင့်နိုင်မလဲဆိုတဲ့ VOA မေးမြန်းချက်ပေါ်သူက
ဒီအမှုကိုစပြီးတော့ဂိုင်းဒုံးကအင်မတန်ကိုကျွန်တော်တက်ကြွားတယ်အင်မတန်ကိုကျွန်တော်မျှော်လင့်ရရှိလွတ်မှာပဲလွတ်အောင်ချမယ်လေဆိုနောက်တစ်ခါနည်းနည်းလေးယော့တယ်နကူမိုးရနိုင်တက်တဲ့တော့ချက်မှာကျွန်တော်ပြန်တက်လာတယ်နောက်တစ်ခါနောက်ပိုင်းမှာကျွန်တော်တို့ကနည်းနည်းကျွန်တော်ပြန်ရော့တယ်နောက်တစ်ခါနိုင်ငံတကာအခြေအနေနဲ့ဒေါ်စန်းစုကြည်ကိုယ်တိုင်ကနော်အဲ့ဒီဟိုနိုင်ငံတော်အတိုင်းပင်ကိုယ်တိုင်ကပြောလိုက်တဲ့စကားတွေပါတည်းရကျွန်တော်ကတော်တော်လေးကိုယော့သွားတယ်အဲ့တော့အခုတော့ဟိုကျွန်တော်မျှော်လင့်ချက်အပြည့်ထားပါတယ်ဒါပေမဲ့ဟိုအဆိုးတော့လည်းကျွန်တော်တို့ကပြင်ဆင်ထားရမယ်အနေဒါရှိတဲ့အခြေအနေပါပဲ
တရင်တော့တွေကိုတရားစွဲဆိုထားတဲ့စွဲချက်ဟာပြမှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တည်ဆဲဥပဒေအရအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချမှတ်နိုင်ပါတယ်။နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာကရိုက်တာသတင်းသမားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်။တစ်ချိန်တည်းမှာပဲရိုက်တာသတင်းတော်နှစ်ယောက်အဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရတားအစိုးရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုင်းတာတဲ့ပေဒဏ်တစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသတင်းသမားကာကွယ်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့ကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့နီဒင်ဒုက္ခသည်စခန်းကိုပိတ်သိမ်းလိုက်ပြီးဖြစ်ပါတယ်။စခန်းမှာရှိတဲ့အိမ်တော်သူတွေအားလုံးကိုနီဒင်ကျေးရွာအနီးမှာပဲပြန်လည်နေရာချပေးခဲ့ပါတယ်။ဒီလိုပိတ်သိမ်းတာကတော့စခန်းမှာနေထိုင်သူတွေရဲ့သဘောတူညီချက်အရဆောင်ရွက်တာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပေါ်တဲ့ပြိပကကြောင့်ဖွင့်လှစ်ခဲ့တဲ့ကြောက်တော်မျိုးနယ်နီတင်ရွာအနီးက IDP ခေါ်ဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကပိတ်သိမ်းလိုက်တာဖြစ်ပါတယ်။စခန်းပိတ်သိမ်းလိုက်တဲ့အချိန်လေးကိုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာအောင်သူရိန်ကအခုလိုပြောပါတယ
်။သူတို့ကတော့အဲ့နီတင်ရွာဖေးမှာပေါ့နော်အဲ့လိုမျိုးကမ်နဲ့နေနေတာနေပြီးတော့အခုကအဲ့ဒီနီတင်ရွာနားမှာပါပဲဖေးမှာပဲ။အိမ်ကိုပြန်ဆောက်ပေးပြီးတော့ကျွန်တော်တို့နေရာပြန်ချပေးတာပေါ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အဲ့မှာအိမ်အောင်စုက85စုလောက်ရှိတယ်နောက်လူကြီးဆိုရင်တော့980လောက်ရှိမှာပေါ့လူကြီးအဲလုံချင်းအိမ်လေးတွေပေါ့85လုံးမိသားစုတစုတည်းအိမ်တစ်လုံးပေါ့နော်အဲ့ဒါလေးကျွန်တော်တို့ဆောက်ပေးထားတာရှိတယ်အဲ့မှာပြီးတော့အဲ့ထဲမှာကျွန်တော်တို့လမ်းလေးတွေပါလေးတွေပါတယ်နောက်အဲ့လိုမျိုးပေါ့တခြားဒီလိုအပ်မဲ့ဟာလေးတွေဝိုင်းဝန်းပြီးတော့လုပ်ပေးထားရှိတယ်ခင်ဗျာပြောမယ်ဆိုရင်ဒီပြည်တော်စုဆိုရပါတယ်ပြည်နယ်ဆိုရလည်းပါတယ်ပေါ့နော်ပြီးတော့အဲ IDP တွေကိုယ်တိုင်ပေါ့နော်သူတို့နဲ့လည်းညှိနှိုင်းတယ်ပြီးတော့အဲ့မှာရှိတဲ့ရွာပေါ့နေတင်ရွာပေါ့နော်ဘာလို့သူတို့ရွာမှာဟိုဘေးမှာထားတာ哦အဲ့ဒါအဲ့နေတင်ရွာနဲ့လည်းကျွန်တော်တို့ညှိနှိုင်းတယ်ဘာလို့ညှိနှိုင်းပြီးတော့ဆောင်ရွက်တာပါခင်ဗျာဟုတ
်နေတင်စခန်းပြန်လည်နေရာချထားရေးအတွက်ဆောင်ရွက်ရမှာရေရှည်ဘဝရက်တည်ရေးအတွက်ပါလှုပ်ဆောင်ပေးသွားမှာဖြစ်ကြောင်းဒေါက်တာအောင်သူရိန်ကဆက်ပြောပါတယ
်သူတို့ဒီအလုပ်ကိုင်ခွင်လန်းလေးတွေနောက်တစ်ခါဒီကျွန်တော်တို့ဒီဟိုတခြားပေါ့လိုအပ်မဲ့ပညာရေးပါညာပေါ့နော်အဲ့ဒီအတွက်ကိုပါကျွန်တော်တို့ကဒီရေရှည်အတွက်ကိုဆောင်ကိုရေရှည်ဆိုတာအထက်ကိုဘယ်လိုခေါ်မလဲသူတို့ချောပေါ်သူတို့ရက်တည်နိုင်သွားတဲ့အချိန်တစ်ခုထိပေါ့နော်အဲ့ဒါလေးတွေကိုကျွန်တော်တို့ကဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးသွားမှာပါခင်ဗျာဟုတ
်ညစ်တင်စခန်းတာဝန်ခံဦးကျော်အေးကစခန်းပိတ်သိမ်းပြီးနေရာတစ်ကိုပြောင်းရွှေ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ
်ညာသမားတော်မဟုတ်ပါကျွန်တော်ဘက်ကသဘောတူချက်ကိုရာဇီမှာလုပ်တာပါလောလောနဲ့တော့ဒီမှာတော့ဟိုအလီကောင်းလီသားတို့ဒါတို့ရတာတော့ဆန်ပြေတာတော့ရှိပါတယ်အကြီးကလောဆဲမှာကဟိုအပမွန်ဝန်ရောက်ဆိုင်ရတဲ့ဒီစားနေချာတော့ပါတို့ဒီလုံငယ်ပိုင်းကျေးဇူးပါဒီအနေနဲ့ပြောရရင်ကျွန်တော်တို့ရေးပါဒါတရားစီရင်မနေ့ကလည်းကျွန်တော်တို့ဒီဒေါက်တာဦးသိန်းကိုပြောဆောက်လိုက်ပါတယ်တောင်းပါ
ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ပြိပခဖြစ်ပွားပြီးတဲ့နောက် IDP ဒုက္ခသည်စခန်း19ခုဖွင့်လှစ်ခဲ့ပြီးကော်ဖီအာနာကော်မရှင်ရဲ့အကြံပြုချက်အရစခန်းတွေပိတ်သိမ်းဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ်လောလောဆယ်2019ခုနှစ်အတွင်းကရံပြဲမြို့နယ်တန်းရွာရှိစခန်းကြောက်ဖြူမြို့နယ်ကကညင်တော်စခန်းပေါတော်မြို့နယ်ကျင်းဒီပြင်ကမင်းသာဖာစခန်းတစိတ်တစ်ပိုင်းကိုပိတ်သိမ်းခဲ့ပြီး2018ခုနှစ်မှာတော့ကြောက်တော်မြို့နယ်ကနေတင်စခန်းကိုပိတ်သိမ်းခဲ့တယ်လို့မြေပုံမြို့နယ်တောင်ပေါ်စခန်းကမိသားစု600လောက်အနက်က100လောက်ကိုရွှေ့ပြောင်းထားပြီးဖြစ်ပါတယ်ရွှေ့ပြောင်းဖို့ညှိနှိုင်းနေတဲ့စခန်းတွေကတော့စစ်တွေမြို့နယ်ကတက်ကယ်ပြင်စခန်းကောင်းတုတ်ကစခန်း1နှစ်နဲ့ကြောက်ဖြူမြို့နယ်ကကြောက်တလုံးစခန်းတို့ဖြစ်ပါတယ် ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်း ARSA အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းမှာလူ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပြန်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့ ARSA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်မောင်တော်မျိုးနယ်အတွင်းမှာလုံခြုံရေးတင်းကျပ်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတော့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုတွေဖြစ်ခဲ့ပြီးတော့အမေရိကန်ဒေါ်လာကိုကျပ်1530ကျပ်အထိကျဆင်းခဲ့ရတာနေပြီးတော့ဒီကနေ့မှာတော့1480ကျပ်အထိဈေးပြန်တက်သွားပါတယ်။မြန်မာနိုင်ငံဗဟိုဘဏ်ကပုဂ္ဂလိကဘဏ်တွေကိုဒေါ်လာတွေထုတ်ရောက်တာငွေထုတ်ချီးတာတွေလုပ်ခဲ့ပြီးတော့ကျပ်ငွေဈေးတည်ငြိမ်အောင်လို့ကြိုးစားနေပါတယ်။လိလာသုံးသက်သူတွေကတော့ငွေလဲလှယ်နှုန်းအခြေအနေတွေကိုရက်အနည်းငယ်ကြာတဲ့အထိစောင့်ကြည့်ဖို့လိုတယ်ဆိုပြီးသုံးသက်ကြပါတယ်။အပြည့်အစုံကိုတော့ကိုကောင်းဆန်ဟိန်ပြောပြပေးပါရှင်
။ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကစပြီးမြန်မာကျပ်ငွေတန်ဖိုးတွေစက်တိုက်ကျဆင်းလာခဲ့ရမှာဒေါ်လာကိုမြန်မာငွေ1560ကျော်အထိကျဆင်းသွားခဲ့ပါတယ်။မြန်မာနိုင်ငံဗဟိုဘဏ်ကကျပ်ငွေတန်ဖိုးကျလာအောင်ပြန်ထိန်းဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့သတင်းမဲ့အထိတရက်ကိုဒေါ်လာ3,000ထုတ်ရောင်းရကနေခုဆိုနေ့စဉ်တန်းနဲ့ချီပြီးထုတ်ရောင်းနေပါတယ်။တစ်ချိန်တည်းမှာပဲပုဂ္ဂလိကဘဏ်တွေကိုဒေါ်လာငွေတွေထုတ်ချေဖို့ကိုလည်းစီစဉ်နေပါတယ်။ဒီကနေ့မှာတော့အမေရိကန်ဒေါ်လာ1ဒေါ်လာကိုမြန်မာကျပ်ငွေ1,480ကျပ်အထိပြန်ချသွားပါတယ်။စီးပွားရေးပညာရှင်ဦးမိခင်ကတော့အခြေအနေကတိတိကျကျပြောလို့မရသေးဘူးလို့ရှင်းပါတယ်
။ဟုတ်ကဲ့ဆောင်းချီဖို့လို့လည်းဒါလို့ဆိုကိုနိုင်ငံရေးဟင်းလေးကတက်နေတာရှိနေစပ်ပြည်ရေးမှာကိုဘဏ်တို့စီးပွားဘူတန်တွေကသူတို့လုံးချက်ရှိတာသူတို့လုံးတက်နေကျားရည်ကလုံးနေဆိုဒီကမှာဟိုကျွန်တော်ကိုပြောပြရတဲ့အကြောင်းတက်တဲ့အပိုင်းပေါ့နော်ဒီပိုင်းကတော့ဟိုပြန်တည်ငြိမ်မှုလာလာလို့ရှိရပါတော့ဒီအဲ့ဒါတော့တစ်ချက်ဆောင်ကြည့်ရမယ်အဓိကတော့တည်ငြိမ်သွားဖို့ပါတယ်တည်ငြိမ်သွားဖို့ဆိုတော့ကျွန်တော်တို့ငါတို့ဒီဘက်ထဲမှာဖန်ရတာတော့ဒီ1000ရနဲ့1500ချားမှာပေါ့နော်1000ရကပတ်ချလိမ့်မှာဒီပြီးကားလေးကပေါ်နေနေကြတာပေါ့ကျွန်တော်ဆောင်ကြည့်ရမယ်ချင်းနဲ့
စီမားရေးပညာရှင်ဦးခင်မောင်ညိုဘောဂဗေဒကတော့မြန်မာကျပ်ငွေတန်ဖိုးတက်လာဖို့ဆိုရင်ဗဟိုဘဏ်ရဲ့အရေးကြီးလှုပ်ဆောင်ချက်တွေကအဓိကကြတယ်လို့မြင်ပါတယ်
။ချစ်စီကျင်တာပြောရင်တော့ထိနိုင်စီကျင်တာပေါ့နော်အခုလိုမျိုးပဲအဲကျစီကျင်နေနော်ဒေါ်လာဈေးကိုကျစီကျင်တာပေါ့ဒါပေမဲ့အခုကတော့မနေ့ကအချိန်ဒီနေ့ကနေ့အချိန်ဒီပြောရင်တော့အခုရက်ပိုင်းမှာဒေါ်လာကနည်းနည်းလေးပြန်ပြီးတော့အားနေတာလည်းတွေ့ရတာလေအဲ့တော့ဆရာတို့ကကိုကထိန်းချုပ်တဲ့အပိုင်းရဲ့နောက်ခုဘက်ကဒေါ်လာရဲ့အခြေအနေဒီနှစ်ခုပေါင်းပြီးတော့ဆိုတဲ့အခြေအနေတွေကတော့ချိန်တာပေါ့လေဒါပေမဲ့ဒေါ်လာလည်းဘယ်လိုဖြစ်လဲဆိုတာပြောလို့မရဘူးလေနော်အဲ့တော့အလားအလာဘယ်လိုလဲဆိုတာပြောရတာခက်တယ်နော်ဒေါ်လာဈေးပုံမှန်ရင်နောက်ဆရာတို့ရဲ့အခုဘိုးဘန်ကလုပ်တဲ့ကိစ္စတွေကိုဘယ်လောက်ထိထိရောက်လဲဆိုတဲ့ပုံမှန်လည်းမူတည်တာပေါ့
မြန်မာနိုင်ငံကျပ်ငွေတန်ဖိုးကျဆင်းမှုကိုဘိုးဘန်ကူတဲ့ကကင်တွင်နိုင်ပါမလားဆိုပြီးမိကုန်းထုတ်မှုတွေလည်းရှိနေပါတယ်နိုင်ငံเจ้าငွေရောင်းဝယ်တဲ့အခါဘဟုဘဏ်နှုန်းထားရဲ့ 0.8 ရာခိုင်နှုန်းအထိသာအလျှော့တင်းဈေးကစားခွင့်ပြုထားတဲ့တကက်သက်ချက်ကိုပြီးခဲ့တဲ့အပတ်ကပဲဘဟုဘဏ်ကပယ်ဖျက်ခဲ့ပါတယ်အခုမြန်မာကျပ်ငွေလဲနှုန်းပြန်တက်လာတဲ့ဆိုပေမဲ့လဲဒေါ်လာဈေးရဲ့ရိုက်ခတ်မှုအဖြစ်တခြားအခြေခံစားကုန်တွေဈေးတက်လာနိုင်တာကြောင့်စီးပွားရေးသမားတွေအပြင်ပြည်သူတွေအားလုံးထိခိုက်နေတာမှာစိုးရိမ်နေတာတွေကတော့ပြတ်ကွယ်မသွားသေးပါဘူးခင်ဗျာ
ကိုကောင်းစံဟိန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဖားကန့်ဒေတာကကြောက်စိမ့်လုတ်ွက်တွေနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဖားကန့်ဒေတာကကြောက်စိမ့်လုတ်ွက်တွေအပါအဝင်တခြားနေရာတွေကကြောက်မြက်လုတ်ွက်စုစုပေါင်း400ကျော်ဒီလကုံမှာတက်တန်းကုံမှာဖြစ်ပါတယ်လက်ရှိမှာတော့အသစ်2ဖော်ခွင့်ထပ်မံလျှောက်ထားတာတွေကိုမြန်မာအစိုးရကရက်ဆိုင်ထားပါတယ်ကြောက်မြက်ဥပဒေကိုလွှတ်တော်မှာပြန်လဲရေးဆွဲနေပြီးတော့သဘာဝတရားစာတအရင်းမြစ်2ဖော်ထုတ်လုပ်ရေးလုပ်ငန်းတွေပို့ပြီးတော့မှပွင့်လင်းမြင်သာမှုဖော်ဆောင်ရေး EIDI ရဲ့အကြံပြုချက်တွေကိုအလေးထားစဉ်းစားပေးဖို့မြန်မာနိုင်ငံ EIDI သုံးပွင့်ဆိုင်ညွန်ပေါင်းအရက်ဖတ်လူမှုအဖွဲ့အစည်းတွေကတိုက်တွန်းနေပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုဇော်ထက်ကသတင်းပေးပို့ထားတာနားဆင်ပါရှင်
။မြန်မာကျောင်းမဲရေနာရောင်းဝယ်လုပ်ငန်းရဲ့ Trade Manager ဦးတန်းစောဦးကတော့တက်တန်းကုန်သွားရဲ့လုတ်ွက်တွေအနေနဲ့လွှတ်တော်မှာပြန်လဲရေးဆွဲနေတဲ့ဥပဒေပေါ်မူတည်ပြီးဆက်လက်ဆောင်ရွက်သွားမယ်လို့ VOA ကိုပြောပါရတယ်
။တက်တန်းကုန်ရက်ပဲ။တက်တန်းကုန်ရက်မယ်အစ်စ်လည်းကဘီတော့ချာနာမရှိဘူး။ဘာလို့ဆိုတော့လက်ရှိမြို့တော်မှာစီရင်ဥပဒေမျိုးရှိနေတယ်။အဲ့ဒါလည်းပြည့်ပြတ်သွားမယ်။ကျွန်တော်တို့လုပ်ငန်းတွေကဆက်နေကြတယ်။အချို့ကျတော့လည်းဘာမှပြန်မလျှောက်တာမရှိဘူး။တချို့ကလည်းထိန်းသိမ်းဆောက်ရှောက်ခွင့်ပေါ့။လုံးဝ2ဖို့ထုတ်လို့ခွင့်တော့မဟုတ်ဘူး။ ထိတ်လေးသောလျှောက်ခဲပြန်လျှောက်တဲ့သူပဲရှိပါတယ်တချို့ကြတော့လည်းဒီဆက်ရနေရတွေနဲ့ဒီလူတွေရှိသေးတာပေါ့နော
်လက်ချံတက်တန်းရှိနေသေးရကုမ္ပဏီတွေအနေနဲ့တဘာဝပတ်ဝန်းကျင်မထိခိုက်အောင်လုပ်တဲ့စံချိန်စံညွှန်းတွေအားနည်းနေပြီးရေးဆွဲနေတဲ့ကြောင့်မြတ်ဥပဒေပိုင်းမှာလည်းတဘာဝတယံဇတာအရင်းမြစ်တူဖို့ထုတ်လို့ရလုပ်ငန်းများပွင့်လင်းမြင်သာမှုပေါ်ဆောင်ရေး EIDI ရဲ့အကြံပြုချက်တွေကိုအလေးထားထည့်သွင်းသင့်တယ်လို့မြန်မာနိုင်ငံ EIDI သုံးပွင့်ဆိုင်ညွန်မောင်းရပတ်လူမှုအဖွဲ့ကိုယ်စားလှယ်ဖြစ်တဲ့ဒေါ်မိုးမိုးထွန်းကအခုလိုပြောပါရယ
်။ပွင့်လင်းမြင်သာမှုကတော့ခုချိန်ဒီကိုမရှိသေးဘူးပေါ့မရှိသေးတဲ့အခါကျွန်တော်တို့ EIDI ရဲ့စင်စရာပြောမယ်ဆိုရင်စင်စရာကျွန်တော်တို့အကုန်ပေးရတယ်ပေါ့နော်။ကြောင်မြင့်လောက်ွက်တွေအားလုံးဆိုတော့နိုင်ကနဲ့အထက်ဆိုလို့ရှိရင်ကျွန်တော်တို့အစည်းအစားဖြစ်ရမယ်ပေါ့နော်။အစည်းအစားဖြစ်ရမယ်ဆိုရင်လည်းတအေကနဲ့အသေးစားလေးတွေပဲယူထားတာကိုကျွန်တော်တို့တွေးရတယ်။တကယ်တော့လက်ရှိဆိုကလုတ်တင်တာလေတေကသက်သက်အေကတွေယူထားတဲ့ဟာတွေအစည်းအစားပြောင်းတင်တယ်ဆိုတာမျိုးအရင်ဆောင်နေတဲ့နယ်ပေါ့နော်။ license တက်တန်းတိုးမပေးဘူးဆိုတာတော့ကျွန်တော်တို့သဘောတူရယ်။ဘာပတ်ဝန်းကျင်ပစ္စည်းရောလူနေမှုစရိုက်တွေရောအကုန်လုံးမျိုးစုံပစ္စည်းတွေရောပါကက်တွေသားရောဥပဒေပြုနေတာတစ်ဖွဲ license ချပေးတာတစ်ဖွဲကျွန်တော်တို့ EIDI လုပ်နေတာတစ်ဖွဲဆိုကျွန်တော်တို့လုပ်နေရတဲ့လူတွေအတွက်လည်းအကျိုးမဖြစ်ဘူး။အားလုံးကိုပေါင်းဆက်ပြီးတော့မှသာကျွန်တော်တို့လိုသွားမယ်ဆိုတာမျိုးဖြစ်မှာဖြစ်တဲ့အတွက်သူတို့ဒီ EIDI ရဲ့အစဉ်ခံစားတော့ကြည့်တင်တယ်ပေါ့နော်။အားလုံးပေါင်းဆက်လုပ်မယ်ဆိုရင်တော့ကျွန်တော်တို့အဆင်ပြေရယ်ပေါ့မဟုတ်ရင်တော့ကျွန်တော်တို့ပွင့်လင်းမြင်သာမှုမရှိသလိုထွက်လာတဲ့ဥပဒေကြီးလည်းကျွန်တော်တို့အုံပြည်သူတွေရှင်းထားလောက်တဲ့ဥပဒေထွက်လာမှာမဟုတ်ဘူးဗျာ
။ဒီလကုံမှာတက်တန်းကုံမဲ့ကြောင့်မြတ်လောက်ွက်တွေကတော့လုံခင်ဖားကန့်ရေနာမီက293ကွက်ခန်းကြီးရေနာမီက5ကွက်မော်လူးရေနာမီက59ကွက်မိုးကောက်က66ကွက်မိုင်းရှုက1ကွက်စုစုပေါင်း400ကျော်ရှိပါတယ်။ပေါကလီကပိုင်နဲ့အစိုးရပိုင်ကြောင့်မြတ်ရေနာတူဖို့ခွင့်လိုင်စင်တွေကိုယာယီရန်နာထားတာကိုအစိုးရတဲ့အကူပြောင်းကာလကစပြီးလှုပ်ဆောင်ခဲ့တာပါ။အရင်ကကြောင်မြတ်လုတ်ကွက်ပေါင်း16000ကျော်ရှိပြီး2019 2018တဲမှာအများစုကိုရန်သားထားပါတယ်။2020မှာကုမ္ပဏီအားလုံးနှီးပါတက်တန်းကုန်တော်မှာဖြစ်ပါရယ်ခင်ဗျာ
။ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ဘက်ကမူရစေဝါဖမ်းမိတဲ့သတင်းကိုတင်ဆက်ပေးကြပါရယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ထဲမှာမြန်မာနိုင်ငံဘက်ကနေဝင်ရောက်လာတဲ့လက်နက်ကိုင်မူရအုပ်စုတွေနဲ့ထိုင်းတပ်ဖွဲ့ဝင်တွေကြားဩဂုတ်လ20ရက်နေ့မနက်ပိုင်းတုန်းကပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဲဒီမှာတအူးကိုအသေးဖမ်းမိခဲ့ပါတယ်။တနေ့တည်းမှာပဲကာလာတန်မိုးဘတ်တန်ပေါင်း 2,400 လောက်တန်မိုးရှိတဲ့စိတ်ကြွဈေးတွေကိုထိုင်းမြောက်ပိုင်းရဲ့နေရာ3နေရာမှာဖမ်းဆီးခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအပြည့်အစုံကိုသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဖားလွန်ခရိုင်ဟာမြန်မာနိုင်ငံရှမ်းပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတာပါ။ဒီနယ်မြေမှာထိုင်းနယ်ခြားသောတပ်ရင်း3တပ်ဖွဲ့ဝင်တွေကင်းလဲ့နေခြင်း။ဩဂုတ်လ20ရက်နေ့မနေ့9နာရီအချိန်လောက်မှာပဲမြန်မာဘက်ကနေလာတဲ့စိတ်ကြွစေတဲဆောင်လာတဲ့လက်နက်ကင်10ဦးခန့်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းထိုင်းနယ်ခြားသောအမှတ်3တပ်ရင်းမှကီရာကွန်ကျန္တရာကသတင်းတောက်တွေကိုထုတ်ပေါ်ပြောဆိုသွားခဲ့ပါတယ်ထော်ရန်ကျေးရွာအုပ်စုရှစ်ဤတော်လန်ကနေစိတ်ကြွစည်းတွေတဲဆောင်လာတဲ့လက်နက်ကင်10ဦးခန့်နဲ့ထိတ်တိုက်တွေ့ခဲ့တာပါနှစ်ဖက်အကြားပြစ်ခတ်မှုအချိန်ကတော့9မိနစ်ခန့်ကြာပြီးတဲ့နောက်မှာတော့မူရစ်ခိုင်းဝင်တွေဟာမြန်မာနိုင်ငံဘက်ကိုပြန်ဆုတ်သွားခဲ့ကြကြောင်းအသက်30ကျော်အရွယ်တပ်သေးကန်အထောက်ထားမရှိတဲ့အမျိုးသားတဦးကိုတော့အသေးဖမ်းမိခဲ့တယ်လို့ဆိုပါတယ်မူရစ်ခိုင်းဝင်တွေထံကနေကိုယ်သုံးလုံးတစ်စိတ်ပါစိတ်ကြွစည်းပြားပေါင်း4သိန်းပါဝင်တဲ့အထုပ်တွေကိုလည်းဖမ်းဆီးမိခဲ့တယ်လို့သူကပြောပါတယ်ဩဂတ်လ20ရက်နေ့မှာပဲထိုင်းမြောက်ပိုင်းဒေသမှာမူရစ်စေဝါနဲ့ပတ်သက်တဲ့မှုကင်းသုံးမှုကိုဖမ်းဆီးခဲ့ပါတယ်။ချင်းမိုင်မြို့နယ်မဲအိုင်းခရိုင်တွင်းမှာစိတ်ကြွစည်းတွေတဲပြီးစိုက်ကယ်မောင်းလာတဲ့အမျိုးသားတဦးကိုရဲကားတွေနဲ့လိုက်လံဖမ်းဆီးရမှာစိတ်ကြွစည်း2သိန်းနဲ့အတူဖမ်းဆီးနိုင်ခဲ့ပါတယ်။နေ့လယ်ပိုင်းထိုင်းနိုင်ငံမြောက်ပိုင်းလမ်းပန်းမြို့နယ်အမှတ်5ဒေသရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာစိတ်ကြွစည်းပြားပေါင်း6သိန်းနီးပါးနဲ့အိုက်လိုခေါ်တဲ့စိတ်ကြွစည်းကီလို30နဲ့အတူတရခန်6ဦးကိုဖမ်းဆီးနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဩဂတ်လ18ရက်နေ့ကတော့ချင်းရိုင်ခရိုင်နယ်ကကုန်းလောင်ရုံတစ်ခုအတွင်းမှာစိတ်ကြွစည်းပြား62သန်းကိုလည်းဖမ်းဆီးမိခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိသလိုသူယုံကြည်အားအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်ကအမေရိကန်ပြည်ထောင်စုကိုပညာသင်ယူဖို့ရောက်ရှိနေခဲ့ပါတယ်။စာသင်နှစ်အစိတ်ပိုင်းတစ်ခုကိုချက်ကျော်ပြီးတဲ့အခါမှာကျွန်တော်ယုံကြည်တာတစ်ခုကကျွန်တော်တို့တွေစူးစမ်းအားထုတ်မှုနဲ့ဉာဏ်ရည်ဉာဏ်သွေးမှာသူတို့တွေကိုရှင်းနိုင်စွမ်းရှိတယ်ဆိုတာပါပဲ
။ဒေါက်တာတေဆာရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်တဲ့နေရာမှာမြန်မာကျပ်ငွေတန်ဖိုးဟာလွန်ခဲ့တဲ့လပိုင်းနေ့အတွင်းတော့တဟုန်တို့ကျဆင်းနေတာကြောင့်ဒီပေါ်မှာဝေဖန်ပြောဆိုမှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။အစိုးရဘက်ကလည်းနိုင်ငံတွင်းမှာဒေါ်လာဈေးတည်ငြိမ်မှုအတွက်စ조사လှုပ်ဆောင်နေတာတွေရှိပါတယ်။ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်တဲ့နေရာမှာတော့ကျပ်ငွေတန်ဖိုးအထူးတလဲကျဆင်းနေတဲ့အပေါ်တုံ့ပြန်ပြောဆိုမှုတွေကိုဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်စူးစီးတင်ပြပေးထားတာနားဆင်ပါရှင်။
မနက်ငယ်ရဲ့နိုင်ငံသားငွေလဲနှုန်းကို3.8%ခန့်နှုန်းနဲ့ကျော်ပြီးအယောင်အဝယ်မလုပ်ရလို့နေ့စဉ်သတ်မှတ်ပေးထားတဲ့နှုန်းထားကိုပယ်ဖျက်လိုက်ကြောင်းဘိုဘန်ကဩဂုတ်လ13ရက်နေ့မှာရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်ငွေကြေးကတင်းရိပ်တက်နေတဲ့ဒေါ်လာဈေးဟာပြီးခဲ့တဲ့သတင်းပတ်အတွင်းဒေါ်လာကိုကျပ်ငွေ1300ကျော်တဲ့အထိတက်သွားခဲ့တယ်ဆိုတဲ့သတင်းတွေထွက်လာခဲ့တာပါလက်ရှိမှာနိုင်ငံတကာဈေးကွက်မှာလည်းဒေါ်လာငွေတန်ဖိုးမြင့်တက်နေတာကြောင့်ဒါဟာမြန်မာတနေငံနဲ့ကြုံတွေ့ရတဲ့ပြဿနာမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေဘက်ကထုတ်ပြန်ပြောဆိုပေမဲ့လည်းမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့တင်တာမကဘဲတခြားနိုင်ငံငွေအလုံးနဲ့လဲလှယ်တဲ့နေရာမှာပါကျဆင်းနေတာပါဒါအပြင်တခြားနိုင်ငံတွေကဒေါ်လာနဲ့လဲတဲ့နေရာမှာတန်ဖိုးကျတယ်ဆိုပေမဲ့လည်းမြန်မာကျပ်ငွေလောက်ရာခိုင်နှုန်းတိတိတသားကျဆင်းတာမျိုးမဟုတ်ပါဘူးဒီပြဿနာပြည်လဲရေးအတွက်မြန်မာနိုင်ငံဗဟိုဘဏ်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါ်လာတွေတန်းနဲ့ချီထုတ်ရောင်းပြီးဈေးကွက်ကိုပြန်လဲထိမ့်ညှိနိုင်ဖို့ကြိုးပမ်းခဲ့ပါတယ်အစိုးရဘက်ကလည်းဒေါ်လာဈေးတည်ငြိမ်အောင်လှုပ်ဆောင်တဲ့အနေနဲ့တကြားနဲ့73 re-export license တွေကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကဩဂုတ်လ18ရက်နေ့မနက်ပိုင်းကစပြီးပေးပစ်လိုက်ပါတယ်။ဩဂုတ်လ19ရက်တနင်္ဂနွေနေ့မှာတော့ဒေါ်လာကို1498ကျပ်ပေါက်ခဲ့ပါတယ်။ဒါဟာအပြင်မှာပေါက်နေတဲ့ငွေလင်းနှုန်းနဲ့ဗဟိုဘဏ်ကတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းတိတ်မကွာဘူးဆိုတာကိုပြသနေတာပါ။ဘဏ္ဍာရေးဌာနမှာစီးရင်ငိုင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့ဥက္ကန်ထွန်းကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးအခြေအနေအရအရေးပေါ်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ထောက်ပြပါတယ
်။အမေရိကန်ကျွန်တော်မှတကယ်ထိတ်ပိုင်းပါလေ။အစိုးရဘက်ကနေဥဆောင်ပြီးတော့လေ။တပတ်ပေါ်ဆိုတစ်ဖက်မှာဟိုစီးပွားရေးလုပ်နေတဲ့ဘန္ဒာရေးတို့ပြည်ဘောဘန်တို့ကိုလူလူကကွန်ဖရင့်ကျနေတဲ့ချိန်မှာတစ်ဖက်ဆုံဆုံပြီးတော့ကဲတစ်ဖက်ကစီးပွားရေးတို့လူလူဘက်ကတော့တော်ဆောင်ကြီးဟာသူအစိုးရတော့တခုကူစားနေပြီဒါတို့ရေုံကြည်နဲ့ဆောင်ကြည့်မယ်ဆိုတဲ့စိတ်ကိုဖြစ်သွားအောင်ရှော့တင်းနဲ့တော့ပြရမှာလို့ကျွန်တော်မြင်တာ
အခုလိုစီးပွားရေးအရေးပေါ်အခြေအနေဆက်ရောက်နေတဲ့အချိန်မှာတိုင်းပြည်ကောင်းဆောင်ပိုင်းကလူထုကိုပွင့်လင်းမြင်သာစွာ policy တွေချပြခြင်းမရှိတာကလည်းစီးပွားရေးအဥဆောင်မှုဘက်မှအားနည်းတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းဥက္ကန်ထွန်းကပြောပါတယ
်ဆိုတော့ကျွန်တော်မြင်စီးပွားရေးမှာဥဆောင်မှုအားနည်းတယ်လို့ကျွန်တော်မြင်ပါတယ်တိုင်းပြည်ကစီးပွားရေးကိုဥထိတ်ထားမှာစွာအခုဒီကလောက်ကြည့်ဖြစ်နေတာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတာဝန်ရှိတဲ့ဖိုင်ကစီးပွားရေးဘာလုပ်တယ်ဆိုတာနေ့တိုင်းတင်းမှလေမသိဘူးဖွင့်လဲရမယ်ငါတို့ဒါတွေလုပ်နေပါပြီတစ်ခါတည်းစီးပွားရေးကိုခါတဲ့ဘုဒ္ဓကိုငါတို့ဥဆောင်တာဝန်ပေးပါတယ်ဆိုတာကို စီးပွားရေးကတော့ဦးစားပေးနေပြီလို့ဆိုရင်ဒီနိုင်ငံရဲ့ဟိုဒီချိန်နေရေတွေကြီးတဲ့ကိစ္စတွေကလည်းတပိုင်းပေါ့လေစီးပွားရေးကတော့ပြတ်မထားပါဘူးဆိုတာပေါ့လေ
မြန်မာနိုင်ငံလိုအသွင်ကူးပြောင်းစဲကာလဖြစ်တဲ့ငွေလဲနှုန်းစုကလည်းတည်ငြိမ်မှုမရှိသေးတဲ့အတိုင်းပြည်မှာတော့တမယိုးကြလှုပ်ထုံးလှုပ်နေတဲ့အတိုင်းချင်းကလှုပ်ဆောင်လို့မရနိုင်ဘူးလို့လည်းဥက္ကန်ထွန်းကဆက်ပြောပါတယ
်ကျွန်တော်အမေရိကန်နဲ့တိုးတက်တဲ့နိုင်ငံတွေမှာဆိုရင်ဒီ Union Bank တို့ပေါ့လေဟို Federal ဘဟုဘဏ်တွေဝင်ပြီးတော့ Action ယူလိုက်လို့ရှိရင်ထိရောက်တယ်ခင်ဗျဟိုတရင်းနည်းအတွင်းမှာတပတ်လုံးစုံပေါ့တပတ်အတွင်းမှာပြန်ပြီးတော့တက်မှတ်သွားတယ်ဗမာပြည်ချင်းတွေကတော့အဲ့လိုအများသုံးလို့လုံးလုံးမရတဲ့အခြေအနေဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်။ဒါဆိုတော့တိကျက်ကစီးပွားရေးကကျတဲ့နေတော့မယ်။စီးပွားရေးကမတည်ငြိမ်ဘူး။အခုကျွန်တော်ကြားနေရတာတော့စီးပွားရေးပုံပေါ်ပြီးတော့ကျတဲ့လာတယ်။ဆိုတော့ဘလို့မှတည်တမန်စီးပွားရေးမူဝါဒတွေကိုလက်နဲ့တူအသုံးပြုလို့ချက်ချင်းတော့ကုစားလို့မရနိုင်ဘူးလို့ကျွန်တော်ယူဆပါတယ
်။အခုလိုဒေါ်လာဈေးတွေတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတာဟာတိုင်းပြည်စည်းဝါးကြဆင်းတာကိုရောင်းပြန်ဟပ်နေတာလည်းဖြစ်ပါတယ်။ဒါဟာလက်ရှိ NLD အစိုးရလက်ထက်ကြမှာဖြစ်တာတော့မဟုတ်ပါဘူး။အရင်စစ်အစိုးရလက်ထက်နဲ့သမရဦးသိန်းစင်အစိုးရလက်ထက်မှာလည်းစည်းဝါးရေးစီမံခန့်ခွဲမှုညံ့ဖျင်းခဲ့မှုတွေပြင်ပဈေးကွက်နဲ့ကန့်ညီခြင်းမရှိတဲ့စည်းဝါးရေးမူဝါဒတွေကြောင့်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာကျပ်ငွေတန်ဖိုးကျဆင်းခဲ့တဲ့တာရကတွေရှိခဲ့ပါတယ်။ NLD အစိုးရတက်လာကစားတုန်းကတော့ပြည်တွင်းကရောနိုင်ငံတကာကပါအစိုးရတဲ့အပေါ်ကြီးမားတဲ့မျှော်လင့်ချက်နဲ့ယုံကြည်မှုတွေထားရှိခဲ့တာကြောင့်အနေဒီအစိုးရတက်လာတဲ့2016ခုနှစ်ဧပြီလဝန်းကျင်တုန်းကမြန်မာကျပ်ငွေတန်ဖိုးအနည်းငယ်တက်ခဲ့ဘူးတယ်လို့ဩဂုတ်လ၄ရက်နေ့က UNFCCI မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်မှကျပ်ငွေလဲလှယ်နှုန်းဘာတွေဖြစ်နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့ဟောပြောပွဲအတွင်းစီးပွားရေးပညာရှင်ဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ်။
NLD အစိုးရတက်လာတဲ့ပထမဆုံးကကျပ်ငွေတန်ဖိုး 3.4% ပဲ။အဖြစ်တော့ဒီလိုပြရမယ်ဆိုတော့ရေးတာတော့ last sentenceI believe this achievement was due to trust, confidence, high hopes, generous support, and goodwill that people of Myanmar and the international community bestowed on the new energy government. And the government of Myanmar, 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 and the government of generous support.ဘလို့လည်းကျွန်တော်တို့ကဘလို့လည်းဆိုရှင်ပြည့်စုံကုညင်းပိုင်းလည်းရှိတယ်စေညာလည်းကောင်းတယ်ပါလားဘုလို့ပဲအားလုံးကျွန်တော်စေညာရှိတယ်
အနေဒီဆိုရတက်လာတဲ့2016ခုနှစ်ဧပြီလကစလို့နောက်ထပ်လအနေငယ်တွင်အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1100အောက်မှာဖြန်းပြရှိခဲ့တာပါမြန်မာအစိုးရရဲ့စီးပွားရေး policy ပိုင်းမှာပြင်ဆင်ဖို့လိုအပ်ချက်ရှိတာတွေအားနည်းချက်တွေကိုဥမြင့်အဲ့ဒီအခမ်းအနားအတွင်းမှာထောက်ပြပြောဆိုခဲ့ပြီးဗဟိုပန်အနေနဲ့လည်းပြင်ပပုဂ္ဂလိကလုပ်ငန်းနယ်ပယ်မှာဖြစ်ပေါ်နေတဲ့လိုအပ်ချက်တွေကိုအလင့်အမြန်တုံ့ပြန်ဖြည့်ဆည်းပေးနိုင်အောင် policy နဲ့လှုပ်ထုံးလုပ်နည်းတွေကိုပြင်ဆင်လှုပ်ဆောင်မှုလိုအပ်တယ်ဆိုတာကိုလည်းတင်ပြသွားခဲ့ပါတယ်ဘန်လုံငန်းရှင်တူဖြစ်တဲ့ဥဖေမြင့်ကတော့သွင်းကုန်ထုတ်ကုန်မမြတာတာကြောင့်မြန်မာစီးပွားရေးကျဆင်းနေတာဖြစ်ပြီးအခုလိုဒေါ်လာငွေလဲနှုန်းနဲ့မြင့်တက်နေတာဟာမြန်မာနိုင်ငံကတင်သွင်းနေရတဲ့ကုန်ပစ္စည်းတွေဈေးမြင့်သွားစေနိုင်တယ်လို့ထောက်ပြပါတယ
် import ဆိုလည်းဟိုကြီးကြီးလာပါပေါ့ဗျာ import တွေကအများကြီးကြီးတော့မှာပေါ့ဒါဟို export ဆိုတော့ပို့တော့ရပြီမဲ့လေသူက export ကတိတ်အိုက်တယ်ပြီးများတာမဟုတ်ဘူးလေ import ကအများ import ကအများများနေတော့ import အတွက်ဆိုတော့ပို့တော့ကိုကြီးတို့ပြည်နဲ့ကိုကြီးနဲ့ပဲဈေးတက်လာတာပေါ့တက်လာနိုင်တာပေါ့ဗျာ
ဒေါ်လာဈေးတွေအခုလို1500ကျပ်ကျော်တဲ့အထိမတက်ခင်မှာကတည်းကအတိုင်းပြည်အတွင်းစီးပွားကျနေတာကြောင့်ကုန်စင်းတို့နေလဲတိရိပ်ရိပ်တက်နေကြတာပါသွင်းကုန်အပေါ်အများစုမိခိုအားထားနေရတဲ့မြန်မာနိုင်ငံအတွက်အခုလို့ဒေါ်လာဈေးတွေအမြင့်ဆုံးအဆင့်ကိုတက်သွားတာကတိုင်းပြည်မှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးပြဿနာကိုအထောက်အကူမပြုတဲ့အပြင်ပိုဆိုးသွားစေမှာဖြစ်ပါတယ်ဒေါ်လာဈေးတွေမြင့်တက်နေတာကြောင့်ပြည်ပကသွင်းကုန်တွေဈေးမြင့်တက်သွားရုံနဲ့မကပဲတချို့မရှိမဖြစ်လိုအပ်တဲ့ဈေးဝါးတွေပါဈေးကွက်ထဲမှာပြက်ကုန်ပြီဆိုတဲ့ပြောဆိုမှုတွေလည်းရန်ကုန်မြို့ကနေအကြားထွက်ပေါ်နေပါတယ်။လက်ရှိအစိုးရကလှုပ်ဆောင်နေတဲ့ဒေါ်လာဈေးတည်ငြိမ်ရေးအစီအစဉ်တွေဟာဘလောက်ထိထိရောက်အောင်မြင်မှုရှိမလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာလည်းတလှည့်ပြန်ပြီးထုံလွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်လာမယ့်အင်္ဂါညတည်းဒီလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်
ရခိုင်ရှမ်းနယ်ကချင်ပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူမှုတွေလုပ်ခဲ့ပါတယ်။ PR ပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲ။ဒီလိုမျိုးရေးယူတာကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်လဲအမေရိကန်လွှတ်တော်အမတ်ချို့ကဒီထက်ပိုပြီးတော့ရေးယူဖို့နိုင်ငံကြီးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့ရေးယူတန်ခတ်မှုဟာဘလောက်တည်ရောက်မှုရှိသလဲဘလောက်ထိရောက်မှုရှိပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးမင်းများလူရဲသရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြည့်ကြပါရစေခင
်ဗျာ။မနက်ဖြန်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရသည်ရှင်။အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။TV စီစဉ်နေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့နောက်ဆိုရင်တို့ရဲ့အစီအစဉ်တွေကိုအင်တာနက်ကြားခံကနေတဆင့် online နေပေါ်ကနေထုတ်လွှင့်လာကြလိမ့်မယ်လို့ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online နေပေါ်ကနေတဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတဲ့ Netflix ရဲ့ CEO ကို AP သတင်းဌာနကနေတည်တံ့တွေ့ဆုံမေးမြန်းစဉ်မှာသူကအခုလိုပြောခဲ့တာပါ mobile လက်ကင်ဖုန်းတွေနဲ့TV လုပ်ငန်းတွေရဲ့အနာဂတ်တွေနဲ့ပတ်သက်လို့ဘာတွေများအပြည့်အစုံပြောဆိုထားသလဲဆိုတာကိုတော့မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင
်အေးအမဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပါပဲလေနောက်ဆိုလို့ရှိရင်လူတွေကရုပ်ရှင်တွေ TV ဇာလန်းတွဲတွေကိုလက်ကင်ဖုန်းတွေပေါ်ကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရေ
ဒါဆိုရင်တော့ကျွန်တော်ခင်မိသွားပြီပေါ့မဆုမျက်မွန်ကအခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးတော့ကြည့်နေတာဗ
ျစပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်ဆင်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သွယ်ရေးဆိုင်ရာအကြီးဆုံးညီလာခံကြီးသိတယ်မလားအဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေသူ့ကို AP သတင်းဌာနကတီးသန့်တွေးဆပြီးတော့မှဒီအနာဂတ်မိုဘိုင်းဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ့
You know mobile phones are just getting better and better and first they were just for communication
mobile လက်ကင်ဖုန်းတွေကပို့ပို့ပြီးတော့ကောင်းလာကြပါတယ်အစကဆက်သွယ်မှုအတွက်ပဲသုံးခဲ့ကြပေမဲ့နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလန်တွေတွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်သွေးကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ် data သုံးစည်းတွေကျလာတယ်ဆိုတော့ပိုပြီးကောင်းလာဖို့ပဲရှိပါတယ်
mobile phone တွေကကိုသွားလေရအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုစိတ်ကူးပေါက်လာလို့ကြည့်ကျင်တယ်ဆိုလို့ရှိရင်ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။အ
ဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကို internet ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင
်။ Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေက internet ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ video တွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းအတော်များများကသူတို့ရဲ့ season တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့ Now Solution TV season တွေကို၄လိုင်းကတဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့ internet online ပေါ်ကနေထုတ်လွှင့်ဖို့လုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ။
American ကဒီ internet နဲ့ cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည်လေကိုသားညုံဦးရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ smart TV တို့ tablet computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုပိုင် app တွေဖန်တီးလှုပ်ထားပေးတယ်လေကျွန်တော်ဆိုလဲတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခံလှုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုသုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆူမောင်က
You'll see old shows, and if you think about sports, you'll be able to watch football in 4K and have an incredible picture quality on the internet.
ဇလန်းနဲ့အဟောင်းတွေကြည့်နိုင်မယ်အားကစားအစီအစဉ်လေးဆိုရင်လည်းအင်မတန်ကြည်လင်ပြတ်သားတဲ့ 4K အရည်သွေးနဲ့ကူအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်တံလွှင့်လုပ်ငန်းတွေက 4K အရည်သွေးမျိုးနဲ့ထုတ်လွှင့်နိုင်ဖို့ကြိုးစားနေကြတော့မှ Netflix ကတော့အားကစားအစီအစဉ်တွေကိုမပြပါဘူးဒါပေမဲ့တခြား company တွေကလုပ်လာကြပါလိမ့်မယ်သိပ်ကောင်းတဲ့ရုပ်တံအရည်သွေးနဲ့ပြနိုင်တာအပါအဝင်အင်တာနက်ပေါ်မှာလုပ်နိုင်တာတွေအများကြီးရှိပါတယ်
ရုပ်ရှင်ကားတွေကအစား mobile လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြည်လာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings က AP သတင်းဌာနနဲ့သီးသန့်မေးမြန်းကမှအခုလိုပြောပါတယ
် You know what I find is people will watch movies on a mobile screen because they can be broken up they can watch some of it on the way to work another part on the way home
ကျွန်တော်ပါတော့တွေ့တယ်လဲဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြည်လာကြမှာပဲဘာလို့လဲဆိုတော့အပိုင်းခွဲကြည့်နိုင်ကြတာကိုအလုပ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်အလုပ်ပြန်မှာချန်တာကိုဆက်ကြည့်လို့ရတယ်လေကျွန်တော်တို့ရဲ့ Netflix Pay တက်တွေကတော့ခက်တူတူဗီဒီယိုတွေကြည့်ကျင်ကြပုံသိပ်မတွေ့ရပါဘူး YouTube ကတော့ခက်တူတူသိပ်ကောင်းတဲ့ဗီဒီယိုတွေကြည့်နိုင်အောင်လုပ်ထားပါတယ်ဗီဒီယိုခက်တူတူကြည့်ကျင်သူတွေအတွက်အဆင်ပြေတာပေါ့ဗျာကျွန်တော်တို့ကတော့အချိန်ကြာကြာကြည့်ရတဲ့ရုပ်ရှင်ကားတို့ဇလန်းတွဲတို့ကြည့်ကျင်ကြတဲ့သူမျိုးအတွက်ပိုဖြစ်ပါလိမ့်မယ
် Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကို online ပေါ်ကနေပြီးတော့တဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ Netflix ကိုလာဆင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတစ်ကမ္ဘာလုံးမှာ93သန်းကျော်ရှိပါတယ်
internet ပေါ်ကနေပြီးတော့ရုပ်သံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေထဲမှာရှေ့ပြေးနေတဲ့ထိတ်တန့် online ရုပ်သံတွေလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ
သူတို့အနေနဲ့ဒီတကဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသွားနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့တီးသန့်မေးမြန်းခန်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ
့ Well hopefully we're producing all over the world. We've got our first Spanish television show ever that we're producing Cable Girls.
တကဘာလုံးမှာကျွန်တော်တို့ထုတ်လွှင့်နိုင်ဖို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ရိုက်ကူးထုတ်လွှင့်ထားတဲ့ထဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုနွေရာသီမှာစပြပါမယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လွှင့်နေပါတယ်။ဒီထက်ပိုပြီးတော့လည်းလုပ်သွားခြင်းမရတယ်။တူရကီမှာလည်းလုပ်နေပါပြီ။အိန္ဒိယမှာလည်း Scare Games ဆိုတဲ့အစီအစဉ်ရှိပါတယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကာတွန်းကားတွေကိုလည်းလုပ်နေပါတယ်။ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ
်။ဆီးရီးယားမှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့ White Helmet ဆိုတဲ့ပရာဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်လတ်ပဲအော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမဆွေမမွေ
။ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင် online ပေါ်ကပရိသတ်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေက short တွက်လို့မရတော့ဘူးဆိုတာကိုပြသနေပါဗျ။အဲ့ဒီပရိသတ်အများစုကလည်းသူတို့ရဲ့ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်ဒီ online ပေါ်မှာပါထုတ်လွှင့်နိုင်ဖို့လှုပ်လာကြလိမ့်မယ်လို့ Netflix CEO ကကြိုတင်ပြီးခန့်မှန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။
ကိုသားညုံအစီအစဉ်ကိုကြီးတင်ဆက်ခဲ့တဲ့မဆုမျက်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မယေးသနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ဟောလိဝုဒ်ကထွက်တဲ့ရုပ်ရှင်ကားတွေထဲမှာအာရှအနွယ်ဘွားတွေကိုကြီးပဲရုပ်ရှင်သရုပ်ဆောင်တွေဖြစ်နေထည့်သွင်းပြီးတော့အသုံးပြုထားတဲ့ပထမဦးဆုံးရုပ်ရှင်ကားဖြစ်နေ Crazy Rich Asians ဆိုတဲ့ရုပ်ရှင်ကားအမေရိကန်ပြည်အောင်စုတလောမှာယုံတင်ပြသနေပါပြီဘယ်သူတွေပါဝင်သရုပ်ဆောင်ထားပြီးတော့ဒီကားအတွက်မျှော်မှန်းချက်တွေဘယ်လိုရှိပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar
Okay and what about your cousin Eddie you know never talked about him
Well Eddie's a big finance guy in Hong Kong a real family man
American ပြည်အောင်စုမှာပြီးခဲ့တဲ့တောက်ကြာဩဂုတ်လ18ရက်နေ့မှာယုံတင်တဲ့ရုပ်ရှင်ကားတကားကတော့ personal identity မိမိဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုပြနိုင်မှုလုပ်နေကြတဲ့အာရှအနွယ်ဘွားတွေအကြောင်းရိုက်ကူးထားတဲ့ Crazy Rich Asians ဆိုတဲ့ဇာတ်ကားပဲဖြစ်ပါတယ်။ဒါရဲ့ဘာသာပြန်ပြောရမယ်ဆိုရင်တော့လုံးဝမယုံနိုင်စရာချမ်းသာလာတဲ့အာရှအနွယ်ဘွားတွေလို့အဓိပ္ပာယ်ရပါတယ်။ ဒီလိုအထူးသဖြင့်အရှေ့တောင်အာရှနိုင်ငံတွေရဲ့မြန်မာရဲ့ယဉ်ကျေးမှုတွေကိုကဘာသိအောင်လို့ပြနိုင်တဲ့ကားမျိုးဟောလိဝုဒ်မှာရိုက်ကူးနိုင်တဲ့အတွက်ဒီရုပ်ရှင်မှာပါဝင်သရုပ်ဆောင်တဲ့အဖွဲ့သားတွေ
အမတ်တမကုန်နေကြတာပါ So to hear people be like thank you I'm like no thank you like
ဒီရုပ်ရှင်ကမှာမင်းသမီး Constant Wu မင်းသမီးကြီး Michelle Yu အမေရိကန်နိုင်ငံသားတရုတ်နယ်ပွားမင်းသမီး Aquafina နဲ့တရုတ်ဆောင်တဲ့ Henry Golden တို့ပါဝင်တရုတ်ဆောင်ထားပြီးတော့ဒီရုပ်ရှင်ကားကနှစ်ပေါင်း25နှစ်အတွင်းမှာ Hollywood ပင်မရုပ်ရှင်ကားတကားမှာအာရှတရုတ်ဆောင်တွေကြီးပါဝင်တဲ့ပထမဦးဆုံးရုပ်ရှင်ကားလည်းဖြစ်ပါတယ်။မင်းသမီး Constant Wu ကစင်ကာပူနေတဲ့သူ့ရဲ့ချစ်သူစီကိုလိုက်သွားတဲ့တက္ကသိုလ်ပါမခတဦးအနေနဲ့တရုတ်ဆောင်ထားတာပါ။ကိုရောက်တော့မှသူ့ရဲ့ချစ်သူမိသားစုကနိုင်ငံရဲ့အချမ်းသာဆုံးမိသားစုတစ်စုဖြစ်နေတာတက်အံ့တော်နဲ့သိလိုက်ရပါတယ်။ဒီရုပ်ရှင်ကားကစင်ကာပူကျွန်းနိုင်ငံလေးရဲ့ခေတ္တနဲ့ခင်ဟောင်းပြီးသူကလက်ရာတွေရောစပ်မှုနဲ့တန်ရှင်းတက်ရက်တဲ့ဘန်းကျန်တွေချစ်စရာကောင်းတဲ့ပင်လယ်ကမ်းခြေစားမိန်လမ်းမေးစာတွေနဲ့ဂီတသံတွေလွင့်ပြန်နေတဲ့စင်ကာပူရဲ့ခန္ဓာလှပမှုတွေကိုမိမောင်းထုတ်ပြထားပါတယ်။ရုပ်ရှင်ဇလန်းထဲမှာတော့အနောက်တိုင်းနဲ့အရှေ့တိုင်းယဉ်ကျေးမှုကြောင့်မှာတဟဇာတာမဖြစ်လာတဲ့အထက်တန်းလွှာရဲ့တောက်ပဝင်ကြွားတဲ့ပါတီတွေနှလုံးသားရေရှုပ်ထွေးမှုတွေကိုဇက်အင်တဲထားပြီးတော့ရှေးရိုးဆန်တဲ့လူချမ်းသာတရုတ်မိသားစုနဲ့ခေတ္တမှာပေါက်ဖွားလာတဲ့တထေးတွေကြောင့်မှာအပြိုင်မှုတွေကိုလည်းတွေ့ရမှာပါဝိတ္ထုကိုပြန်ရိုက်ထားတဲ့ဒီရုပ်ရှင်ရဲ့ဒါရိုက်တာ John M. Chu ကတော့ဒီရုပ်ရှင်ကိုရိုက်ကူးခဲ့ပြီးတော့တန်နိုင်သမျှလည်းကြော်ညာတွေလုပ်ထားပါတယ်ကျွန်တော်တို့နေမိတ်ညမိတ်စူးစမ်းခဲ့ကြတာပါပြည်သက်လက်ခံမခံဆိုတာကတော့စောင့်ကြည့်ရမှာပါရုံဝင်လူများတော့မှရှေ့လျှောက်ဒီလိုရုပ်ရှင်ကားမျိုးတွေထပ်ပြီးတော့ရိုက်လို့ရမှာပါလို့ပြောသွားခဲ့ပါတယ်လူတွေလက်မခံပါဆိုလို့မရိုက်ရဲပဲဖြစ်နေတဲ့ကားတွေလည်းအများကြီးရှိနေပါသေးတယ်တဲ့အဲ့တော့ဒီလိုမျိုးပထမအဦးဆုံးယုံတင်တဲ့သတင်းပတ်မှာဒီရုပ်ရှင်အခြေအနေဘယ်လိုရှိမလဲဆိုတာကိုအဲ့ကားတွေကိုရိုက်ချင်တဲ့သူတွေစောင့်ကြည့်နေကြတာပါဒီကားအဆင်ပြေပြီဆိုရင်တော့တခါလာလဲဒီဇလန်တခါလာလဲဒီဇလန်နဲ့ရိုးရီနေတဲ့ဇလန်ဟောင်းတွေကနေကွဲပြားတဲ့ပဝင်းကျင်အခြေအနေကိုရိုက်ပြတဲ့ရုပ်ရှင်ကားတွေထပ်ပြီးတော့ထွက်လာဖို့ရှိပါတယ်လို့ပြောသွားပါတယ်။ဒီရုပ်ရှင်ကမှပါဝင်မှုတရုတ်ဆောင်တွေကိုတော့ထိုင်ဝမ်တရုတ်မလေးရှားဖိလစ်ပိုင်ဗြိတိန်နဲ့အမေရိကန်ဩစတြေးလျတို့ကနေရွေးချယ်ခဲ့တာဖြစ်ပါတယ်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရော့အတန်ရော့အပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yacht Oh yeah my own jet
မင်းသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့တင်းနာညာရဲ့နောက်ဆုံးပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်မှာတော့ဒေါက်တာတေဇဘာကိုယုံကြည်တယ်လဲဆိုတာကိုတင်ဆက်ပေးကြပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ယုံကြည်ရတဲ့ခုကိုကြောပြန်တင်ပါတယ်ကျွန်တော်ကအမေရိကန်ပြည်ထောင်စုကိုပညာသင်ယူဖို့ရောက်ရှိနေခဲ့ပါတယ်စာသင်နှစ်အစိတ်ပိုင်းတစ်ခုကိုဖျက်ကျော်ပြီးတဲ့အခါမှာကျွန်တော်ယုံကြည်ရတဲ့ခုကကျွန်တော်တို့တွေစူးစမ်းအားထုတ်မှုနဲ့ဉာဏ်ရည်ဉာဏ်သွေးမှာသူတို့တွေကိုရှင်းနိုင်စွမ်းရှိတယ်ဆိုတာပါပဲတစ်ခုသာကွာခြားသွားတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကတော့အရေးကြီးဆုံးဖြစ်တဲ့ပညာရေးစနစ်ပါပဲကျွန်တော်မြင်မိတဲ့ပထမအဦးဆုံးကွာခြားချက်ကသူတို့တက္ကသိုလ်တွေကအုပ်ဆိုးသူမင်းဆိုးရတွေရဲ့လွှမ်းမိုးမှုအောက်မှာရှိမနေတာပဲဖြစ်ပါတယ်တက္ကသိုလ်တွေကိုပါမောက္ခတွေဆရာဆရာမတွေကသာကြီးဆိုးပြီးဘာသင်မယ်ဘာလေ့လာကြမယ်ဆိုတာသူတို့ပဲဆုံးဖြတ်ကြပါတယ်ဆရာဆရာမတွေကိုသင်ကြားရေးစွမ်းရည်သူတည်တနာဆွမ်းရည်တွေနဲ့ပါအကဲဖြတ်ပြီးကျောင်းသားတယောက်အောင်မယ်ကြမယ်ဆိုတာလေအဲ့ဒီဇာတ်ရည်ရပဲဆုံးဖြတ်ကြပါလေအဲ့ဒီအတွက်ဘယ်မင်းအစိုးရတွေဟာမှဝင်ရောက်မဆွတ်ဖက်ကြပါဘူးစာသင်ခန်းတွေမှာဆရာနဲ့တပည့်တွေကအမှန်တရားကိုရှာဖွေဖို့ဆွေးနွေးငင်းခုန်ကြပြီးအဲ့ဒီအတွက်အုပ်ဆိုးသူမင်းများရဲ့ညှဉ်းပန်းမှုကြောက်နေစရာမလိုပါဘူး တက္ကသိုလ်ဆိုတာပညာနဲ့ကျင့်ဝတ်တာကိုးကွယ်တဲ့နေရာလို့ကျွန်တော်ယုံကြည်နေမိပါတယ်။ကျောင်းသားအဖွဲ့တွေသမဂ္ဂတွေအပြိုင်အယိုင်ရှိပြီးဒါတွေကကျောင်းသားတွေအတွက်အပြင်လောကကြီးတွေကစောင့်ကြိုနေတဲ့စိန်ခေါ်မှုတွေကိုလိုအပ်တဲ့ကိုယ်ရည်ကိုယ်သွေးတွေမွေးကြတဲ့နေရာပါ။အတန်းပြီးလို့ကျောင်းရှိမြခင်မြန်မာထိုင်ရင်ကိုယ်ကာယလေးပြင်းယုံနေရပဇားခုံစားနေတဲ့ကျောင်းသားတွေကျောင်းသူတွေကိုအေးချီနေမိတယ်။ဟိုးခလန်လန်ကကြီးမားခန့်ညားတဲ့ပေါ်လုံးကွင်းကြီးကကျောင်းပေါ်လုံးတင်းရဲ့ပွဲတွေမှာအားပေးတန်တွေတော်တော်ညံနေလေးရှိတယ်။မောင်ရီပြိုးတဲ့ညနေတွေမှာအနုပညာကျောင်းရဲ့ဒီဂီတာအဖွဲ့ကကန်နဝင်သေးသွားတွေကိုတိခတ်ကြပါအောင်။လူတော်တွေကတော့စနေဆိုးထဲမှာလေပေါ်ထွက်နေဦးမှာပါပဲ။ဒါပေမဲ့နိုင်ငံတနိုင်ငံလူမျိုးတစ်မျိုးလုံးချီပြီးရှင်နိုင်စွမ်းကတော့အဲ့ဒီနိုင်ငံရဲ့ပညာရေးစနစ်ကအဆုံးဖြတ်ပေးတယ်လို့ကျွန်တော်ယုံကြည်နေမိပါတယ်။ကျွန်တော်တို့တွေကတော့ကမ္ဘာမှာအာရှတိုင်းမှာအရှိတောင်အာရှမှာပါရှင်နိုင်စွမ်းမရှိခဲ့တာကြာပါပြီ။အတိတ်ချင်းကတော့ထဲဝါခဲ့ပါလေ။အဲ့ဒီထဲဝါခဲ့တဲ့အတိတ်ကိုပြန်တွေးရင်တမိုင်းလေးကတက္ကသိုလ်တစ်ခုဟာခုချိန်ထိတော့ခက်အချင်းကြခံရတာကိုမသက်မသာတွေးမိနေတယ်။အတိတ်ဆိုးရဲ့အရေးတွေစနစ်ဆိုးတွေချက်ကျော်ပြီးသွားရင်အဲ့ဒီတက္ကသိုလ်မှာခန်းကိုယ်တွေတဖန်ပြန်မွေးလာအောင်မယ်လို့ကျွန်တော်ယုံကြည်နေမိပါတယ
်။ဘာသာပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 41နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသတ်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင်။
တာလီဘန်ဘက်ကအပြစ်ခတ်ရဲစဲရေးကိုတရားဝင်မကြီးညာဘဲနဲ့တော့လက်မခံဘူးလို့အာဖဂန်အစိုးရကပြောဆိုလိုက်ပါတယ်။မနေ့တနင်္ဂနွေနေ့တုန်းကအာဖဂန်သမ္မတအာရှရက်ဂါနီကတာလီဘန်ဘက်ကတုံ့ပြန်လာရင်3လကျော်ကြာအပြစ်ခတ်ရဲစဲမယ်လို့ကြေညာထားတာဖြစ်ပါတယ်။ဒီသတင်းပတ်မှာချက်ရောက်တဲ့ဤပွဲတော်ကာလမှာ4ရက်ကြာအပြစ်ခတ်ရဲစဲထားဖို့ဒေသဆိုင်ရာတာလီဘန်တပ်မှုတွေကိုခေါင်းဆောင်ပိုင်းကညွှန်ကြားထားတယ်လို့တာလီဘန်သတင်းရင်းမြစ်တွေကပြောပါတယ်။ဒါပေမဲ့လည်းတရားဝင်ကြေညာဖို့တော့ရှိပုံမရပါဘူး။တာလီဘန်ခေါင်းဆောင်ပိုင်းကအပြစ်ခတ်ရစဲရေးတရားဝင်မကြေညာရင်တော့အစိုးရတပ်ဖွဲ့တွေကတာလီဘန်အပေါ်စစ်ဆင်ရေးဆက်လုပ်မယ်လို့လည်းဒီကနေ့တနင်္လာနေ့မှာသမ္မတရဲ့ပြောခွင့်ရကပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံကအသက်ကြီးရွယ်ဦး90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကဆွေမျိုးတွေနဲ့ပြန်ပြီးတွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားကဘတ်စကာတန်မြောက်ကိုရီးယားနိုင်ငံတဲကိုဖျက်ချော်ပြီးနိုင်ပန်းအချမ်းမှာပဲနှစ်နိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကွမ်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းနဲ့အနီးအနားကဆမ်ဘာဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငလျင်ကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရပါတယ်။6.6 မဂနီတူပြင်းအားရှိတဲ့ငလျင်ကြောင့်အဓိကသေဆုံးရတဲ့အကြောင်းရင်းကတော့အဆောက်အုံတွေပြိုကျတာကြောင့်ဖြစ်တယ်လို့ဘေးဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရကပြောဆိုထားပါတယ်။စင်ကာပူနိုင်ငံကိုအလုတ်သဘောခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီကနေ့လီကွမ်းယူပြည်သူ့ရေးရာမူဝါဒအကြောင်းကိုတွားရောက်ပြီးကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝါရင်ဝင်ကြီး96တောင်နဲ့တွေ့ဆုံပါတယ်။စင်ကာပူသမ္မတဟာလီမာရက်ကွတ်နဲ့တော့မနေ့ဖြန်အင်ကာနီမှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမို့ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ကောင်းသောညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.